လိန်သူဆုံးမဲ့သူတွေတရားဝင်လက်ထပ်ခွင့်ပြုတဲ့ဥပဒေကြမ်းကိုထိုင်ဝမ်လွှတ်တော်ကအတည်ပြုလိုက်ပါတယ်။လိန်သူချစ်သူတွေကိုတရားဝင်လက်ထပ်ခွင့်ပြုသလိုလက်ထပ်ထားကြောင်းအစိုးရဌာနတွေမှာတရားဝင်မှတ်ပုံတင်ခွင့်ပြုတဲ့ဥပဒေကိုလွှတ်တော်မှာမဲအများစုနဲ့ထောက်ခံခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်ထိုင်ဝမ်ဟာလိန်သူလက်ထပ်သူတွေကိုတရားဝင်အတိအမှတ်ပြုတဲ့ပထမဆုံးအာရှနိုင်ငံဖြစ်လာပါတယ်။အမျိုးသားအမျိုးသမီးစုံတွဲတွေနီးတူလက်ထက်တဲ့အခွင့်ရေးရဖို့ဟိုးအရင်နှစ်နဲ့ချီတဲ့ကစီးယုံလှုပ်ရှားလာကြတဲ့ LGBT လိင်တူချစ်သူတွေအတွက်အကြီးအကျယ်အနိုင်ရမှုလည်းဖြစ်ပါတယ်။လိင်တူလက်ထက်မှုကိုအပြည့်အဝတရားဝင်အသိမြတ်ပြုမဲ့အစားအကန့်အသတ်နဲ့လက်ခံဖို့ဥပဒေချမ်းကို Conservative တွေဘက်ကအတည်ပြုနိုင်ဖို့ကြိုးစားခဲ့ပေမဲ့လည်းမအောင်မြင်ခဲ့ပါဘူး။ဒီကနေ့ကြရောက်တဲ့လိင်တူဆုံမဲ့သူတွေအပေါ်မနှစ်မြို့မှုစန့်ကျင်ရေးနိုင်ငံတကာနေ့မှာဥပဒေချမ်းကိုထိုင်ဝမ်လွှတ်တော်မှမဲခွဲဆုံးဖြတ်တာမှာမိုးရီအကြီးအကျယ်ရွာနေတဲ့ဂျားတွေက LGBT အခွင့်အရေးလှုပ်ရှားသူထောင်ထဲချီလွှတ်တော်စာအုပ်အပြင်မှာလာရောက်စုဝေးခဲ့ကြပါတယ်။လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေမှာထိုင်ဝမ်နိုင်ငံသားလိင်လူဆုံမဲ့သူအချင်းချင်းဒါမှမဟုတ်လိင်လူချင်းလက်ထပ်တာကိုတရားဝင်ခွင့်ပြုတဲ့နိုင်ငံသားနဲ့မှလက်ထပ်နိုင်မှာဖြစ်ပါတယ်။ကလေးမွေးစားမယ်ဆိုလဲလက်ထပ်သူနှစ်ယောက်ထဲကတယောက်နဲ့သွေးသားတော်ဆက်သူမျိုးကိုပဲမွေးစား권ရှိပါတယ်မေလ24ရက်နေ့ကစပြီးတော့လိန်သူလက်ထပ်သူတွေအစိုးရစီမှတရားဝင်မှတ်ပုံနိုင်권ရှိသွားတဲ့အတွက်ဒါဟာတမိုင်းစာမျက်နှာအတွက်ကိုဖွင့်နိုင်ခဲ့တာဖြစ်တယ်လို့ LGBT ခွင့်ရေးလှုပ်ရှားသူတွေကပြောနေကြပါတယ်